တရားဝရီစိုးမိုးရေးကိုမထီမဲ့မြင်လုပ်နေတဲ့မြန်မာစစ်တပ်အနေနဲ့သူတို့ရဲ့လုပ်ရက်တွေပေါ်တာဝန်ယူရမယ်လို့လူအခွင့်ရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ APHR ကဒီကနေ့ပဲထုတ်ပြန်ပြောဆိုလိုက်ပါတယ်။ဆရာနာသိမ်းမှုကိုစန့်ကျင်လှုပ်ရှားခဲ့လို့88ကျောင်းသားခေါင်းဆောင်ကိုကျင်မီလွတ်တော်အမတ်ဟောင်းကိုဖြိုးစရာတော့ကိုလာမျိုးအောင်နဲ့ကိုအောင်သူရဇော်တို့ကိုစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့အမိန့်နဲ့ကွပ်မြတ်ခဲ့တာတစ်နှစ်ပြည့်ကနေမှ APHR ကအခုလိုကြေညာချက်ထုတ်ပြန်ပြောကြားလိုက်တာပါ။ကိုချင်းမီနဲ့ကိုဖြိုးစရာတော်တို့အပါအဝင်လေးဦးကိုစစ်ကောင်စီရဲ့ဟန်ပြစစ်ခုံရုံးမှာဥပဒေမဲ့တကားမိတ်စစ်ဆေးခဲ့ပြီးတေတံပေးကွပ်မြတ်ခဲ့တာပါသူတို့ကိုကွပ်မြတ်ခဲ့တာဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီရေလှုပ်ရှားမှုအတွက်အကြီးမားဆုံးဆုံးရှုံးမှုဖြစ်ကြောင်းနဲ့အခုချိန်ထိစစ်တပ်ကစစ်အာဏာသိမ်းမှုစန့်ကျင်နေသူတွေကိုဆက်လက်ပြီးတော့တေတံတွေချမှတ်နေတာဟာဥပဒေကိုမထီမဲ့မြင်လုပ်နေတယ်ဆိုတဲ့သက်သေတွေဖြစ်ကြောင်းဒီသက်သေတွေကိုအာဆီယံအနေနဲ့မှတ်တမ်းယူထားတဲ့လို့လည်းလက်ရှိ APHR ဥက္ကဋ္ဌအင်ဒိုနီးရှားအောက်လွှတ်တော်အမတ်မာစီဘယ်ရန့်စ်ကထုတ်ပြန်ချက်ထဲမှာပြောထားပါတယ်။တစ်နှစ်သာကြာလာပြီမဲ့ကွပ်မြတ်ခံရသူတွေရဲ့ကြံရည်သူမိသားစုတွေဘက်မှာတော့တရားမျှတမှုမရရှိကြသေးတယ်လို့ထောင်နဲ့ချီတဲ့နိုင်ငံရေးအကျဉ်းသားတွေအနေနဲ့လည်းတရားမျှတမှုဆုံးရှုံးနေတယ်လို့သူကထောက်ပြထားပါတယ်။မြန်မာစစ်တပ်ဟာသူတို့ကိုစန့်ကျင်တွန်းလှန်နေတဲ့လူတွေကိုဖမ်းဆီးနှိမ်ပယ်နှိပ်စက်တပ်ဖြတ်မှုတွေကိုဆက်လက်လုပ်နေပြီးကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်ရအပါအဝင်လူအခွင့်အရေးအဖွဲ့တွေရဲ့အစိုးရခန်းစာထဲမှာဖော်ပြထားကြတယ်လို့လူသားစုအပေါ်ကျူးလွန်တဲ့ယာစွတ်မှုတွေကိုစနစ်တကျဆက်လက်ကျူးလွန်နေတယ်လို့APHR ကြေညာချက်ထဲမှာဖော်ပြထားပါတယ်ရှင်
။ထိုင်းရွေးကောက်ပွဲအနိုင်ရ Mood Forward Party ကခေါင်းဆောင် Peter Lindgren ကိုဝန်ကြီးချုပ်တင်မြှောက်နိုင်မှုမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်မှာတော့မဟာမိတ်ဖွဲ့ထိုင်းပါတီတွေကတယောက်ကိုဝန်ကြီးချုပ်လောင်းအဆိုပြုမယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်။ရွေးကောက်ပွဲမှာဒုတိယမဲအများဆုံးရခဲ့တဲ့ပါတီတွေကဝန်ကြီးချုပ်ယာရူအတွက်လမ်းဖွင့်ပေးလိုက်တာဖြစ်တယ်လို့Mood Forward Party ရဲ့အထွေထွေအတွင်းရမှု Chantawat Thulathun ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်
။ဒါနဲ့แม้ว่าวันนี้จะไม่สามารถผลักดันคุณพิธาเป็นนายกรัฐมนตรีได้สําเร็จเนี่ยภารกิจ
သူပြောသွားတာကတော့ Mood Forward Party အနေနဲ့ Mr. Peter ကိုဝင်ကြီးချုပ်အဆိုပြုတာမအောင်မြင်ခဲ့ပေမဲ့ကျွန်တော်တို့ရဲ့အရေးကြီးတဲ့အရေးမှန်းချက်ကတော့ပျောက်မသွားပါဘူး။ဒါကလက်ရှိအစိုးရအုပ်ချုပ်မှုအဆုံးသတ်သွားတာကိုမြင်ကျင်ကြတဲ့ပြည်သူတွေရဲ့ဆန္ဒနဲ့အညီအစိုးရတစ်ဖွဲ့နိုင်မှုကအဓိကရည်မှန်းချက်ဖြစ်ပါတယ်လို့ Mood Forward Party ရဲ့အထွေထွေအတွင်းမှုပြောကြားသွားခဲ့တာဖြစ်ပါတယ်။ဝင်ကြီးချုပ်တစ်အဖြစ်နဲ့ဖီတာကိုအဆိုပြုခဲ့ပေမဲ့အထက်လွှတ်တော်မှမဲခွဲဆုံးဖြတ်တဲ့အခါမှာတော့စစ်တပ်ကနေခန့်အပ်ထားတဲ့အထက်လွှတ်တော်အမတ်တွေအပါအဝင်ကန့်ကွက်ခဲ့ကြပါတယ်။ဗိုလ်တပူးနေကတော့ဖွဲ့စည်းပုံတရားရုံးကသူ့ကိုလွှတ်တော်အမတ်တာဝန်ကပါဆိုင်းငံ့ထားဖို့ဆုံးဖြတ်ခဲ့ပါတယ်။မီဒီယာကုမ္ပဏီတစ်ခုမှသူ့အစုရှယ်ယာတွေပိုင်ဆိုင်ထားလို့ဆိုပြီးလွှတ်တော်အမတ်ဖြစ်တဲ့ရလားဆိုပြီးတရားစွဲထားတဲ့အမှုကိုဆက်ပြီးတော့စစ်ဆေးဖို့တရားရုံးကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။စစ်တပ်ကြီးစိုးထားတဲ့အုပ်ချုပ်ရေးကိုညှင်းဝင်နေကြတဲ့လူငယ်တူနဲ့မြို့နေလူတန်းစားအများစုရဲ့ထောက်ခံမှုနဲ့မေလရွေးကောက်ပွဲမှာ Mood Forward Party နဲ့ Mr. Peter ပေါ်မှာထောက်ခံမှုအကြီးအကျယ်ရခဲ့တာဖြစ်ပါတယ်။ဘရင်စနစ်နဲ့ပတ်သက်ပြီးတော့ဥပဒေကိုပြင်ဆင်မယ်လို့ Mood Forward Party ကပြောကြားခဲ့တဲ့အတွက်ဘရင်စနစ်လိုလားသူတွေကပါတီခေါင်းဆောင် Peter ဝင်ကြီးချုပ်ဖြစ်မှာကိုကန့်ကွက်ခဲ့ကြတာဖြစ်ပါတယ်ရှင်။